ကချင်ပြည်နယ်စိုက်ခင်းတွေထွက်တဲ့တရှုမပြောတွေကိုတရုတ်နိုင်ငံနဲ့တယူပို့ဆောင်ပေးမဲ့ကုန်ကားတွေကိုဝင်ထွက်ခွင့်ပြုဖို့နှစ်နိုင်ငံသဘောတူလိုက်ပေမဲ့ကန့်သတ်ချက်တွေလည်းရှိနေဆဲဖြစ်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကချင်ပြည်နယ်ဝိုင်းမော်မြို့တဝိုက်ကထွက်တဲ့တရှုငပြောတွေတရုတ်နိုင်ငံနဲ့တယူဖို့အတွက်မြန်မာနိုင်ငံကကုန်ကားအစီး400နဲ့တရုတ်နိုင်ငံကကုန်ကားအစီး300ကိုခွင့်ပြုဖို့နဲ့ကိုဗစ်ကပ်ရောဂါကင်းရှင်းကြောင်းအထောက်အထားနဲ့ဝင်ထွက်ခွင့်ပြုဖို့နှစ်နိုင်ငံကြားသဘောတူလိုက်ကြတာပါ။မြန်မာဘက်ကတော့ကုန်ကားမောင်းသူနဲ့ရင်နှောက်လိုက်တွေကိုကျန်းမာရေးစစ်ဆေးမှုတွေဒီနေ့စလုပ်နေပါပြီ။တရုတ်နိုင်ငံကတော့မြန်မာနိုင်ငံဘက်ကကုန်ကားတွေဝင်တဲ့အခေါက်တိုင်းမှာကျန်းမာရေးစစ်ဆေးဖို့တောင်းဆိုထားတဲ့အတွက်နှစ်ပတ်တစ်ချိန်သာစစ်ဆေးဖို့မြန်မာဘက်ကညှိနှိုင်းနေပါတယ်။ရောဂါပိုးရှိမရှိစစ်ဆေးမှုတွေကြောင့်ကြံ့ကြာမှုတွေမဖြစ်အောင်လဲစီစဉ်ဖို့တရုတ်တာဝန်ရှိသူတွေကိုတောင်းဆိုထားကြောင်းကချင်ပြည်နယ်အစိုးရအဖွဲ့ယုံညွှန်ကြားရေးမှူးဦးစော်စောက VOA ကိုပြောပါတယ်။အဲ
ဒါစစ်ပြီးရင်နောက်တစ်ခေါက်သွားရင်လည်းနောက်တစ်ခေါက်ပြန်ပြီးတော့ရင်နောက်လိုက်နေရှင်ဟောဆက်ဆက်4ရက်ဆိုတဲ့ကာလကတ္တဖြစ်ဖို့အခါနဲ့တစ်ခေါက်လာရင်တစ်ခေါက်ဖြစ်နေတယ်ဆိုတော့ဆက်တော့ကောင်းချင်တာဒီဘက်ကရင်တော့တမိကိုဆက်ချင်ဖြစ်ပြီးအဲ့ဒါပဲဒီညနေပိုင်းဒီစစ်ဘိုးတော်ဘက်ကတချိန်နဲ့စစ်တော်အဲ့ဒါလည်းပြတ်သားပြန်တောင်းဖို့တယ်ဘက်ကတော့နိုင်ရောကိုမရဘူးအဲ့ဒီတော့ဆက်မိုက်စစ်ကိန်းခဲရမပြီးသေးဘူးအောက်ဖို့လုပ်နေလို့မှာဝိုင်းမော်မျိုးနဲ့အာကခမ်းမမှာတော့ဘိုးတော်ရင်ရင်နောက်လိုက်ပြီးတော့စပြီးစစ်ဆေးနေပ
ါမြမကားတွေကိုကန်ပိုက်ကြီးညစက်မရောက်ခင်ဝါရှောင်းစစ်ဆေးကိန်းမှာစစ်ဆေးမှာဖြစ်ပြီးယောဂါခင်ရှင်ကြောင့်အတီးပြုတ်နိုင်မှသာနေဆက်ဖြတ်ခွင့်ပေးမှာဖြစ်ပါတယ်ကမ္ဘာကြီးရောက်တဲ့အခါမှာတရုတ်နိုင်ငံဘက်ကနောက်ထပ်စစ်ဆေးပြီးမှဝင်ခွင့်ပေးမှာပါဒီလိုအချိန်ချင်းစစ်ဆေးမဲ့အစီအစဉ်ကြောင့်ကွန်စီပို့ဆောင်ရေးကြံ့ကြာမှာမြန်မာကုန်တယ်တွေကစိုးရိမ်နေရလို့လဲကမ္ဘာတီကားကြီးများအသင်းဒူဥက္ကဋ္ဌဒေါ်တူက VOA ကိုပြောပါတယ်အချိန
်ချင်း24ရက်ခန္ဓာမျိုးလုတ်ပေးဖို့လို့တော့တောင်းဆိုနေကြတာပဲမြန်မာဘက်ကသိခဲ့ရင်လည်းသူတို့ကမယုံဘူးတဲ့တရုတ်တွေကဗမာပြည်ထဲဝင်တော့ဗမာပြည်ထဲကလူတွေကစစ်ပြတော့မလို့ကျတော့အရန်ကိုမကန်နေတာပေါ့အဲ့လိုအဲ့လို
ကမ္ဘာကြီးနေဆက်ကုန်သွယ်ရေးဟာကချင်ပြည်နယ်အတွင်းမြန်မာတရုတ်ကုန်သွယ်ရေးအဓိကလမ်းကြောင်းတစ်ခုဖြစ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရရဲ့ကျန်းမာရေးကန့်သတ်ချက်တွေကြောင့် AP လာကတဲ့ကရပ်တန့်နေရလဲဖြစ်ပါတယ်တရုတ်နိုင်ငံဘက်ကအခုအခါကမ္ဘာကြီးနေဆက်ကနေတရှုငပြောတွေတည်ယူခွင့်ပြုလိုက်ပေမဲ့တခြားကုန်သွယ်မှုတွေကိုတော့တားမြစ်ထားဆဲဖြစ်ပါတယ်နေစဉ်ကုန်သွယ်မှုအမေရိကန်ဒေါ်လာ12တန်းလောက်ရှိရဲ့မူဆယ်ညဆက်မြန်မာတရုတ်ကုန်သွယ်ရေးဂိတ်ကိုလည်းတရုတ်ရွှေလီအာဏာပိုင်တွေက AP လာဆန်းကတဲ့ကပိတ်ထားတာပါကိုဗစ်ရောဂါကင်းရှင်းကြောင်းစစ်ဆေးအတည်ပြုထားရဲ့ရင်ပေါင်း200နဲ့သာမူဆယ်ညဆက်မှာအဝင်ထွက်လုပ်ဖို့လဲဩဂုတ်လာဆန်းကတဲ့ကတရုတ်ဘက်ကကန့်တတ်ထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်လပိုင်းအတွင်းသေဆုံးသူ1000ကျော်နဲ့ကူးစက်သူ4600ကျော်တိုးလာတာကြောင့်တရုတ်နိုင်ငံဘက်ကနေဆက်အဝင်ထွက်နဲ့ကုန်သွယ်မှုတွေမှာကန့်တတ်ထားတာတွေဖြေလျှော့ပေးမဲ့အလားအလာမတွေ့ရသေးဘူးလို့လည်းမြန်မာကုန်သည်တွေကခံမှန်းနေကြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ